ဂျပန်နိုင်ငံအနေနဲ့မြန်မာလူထုရဲ့လူလားကျဲအတိုင်းတုံ့ပြန်လှုပ်ဆောင်သွားပါမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်
日本は生活に困っているミャンマーの国民の声にしっかりと答えていきます。
အခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့မြန်မာလူထုရဲ့တောင်းဆိုချက်တိုင်းဂျပန်နိုင်ငံကတုံ့ပြန်လှုပ်ဆောင်သွားပါမယ်။မြန်မာအရေးဖြေရှင်းဖို့ဆိုရင်နိုင်ငံတကာအတိုင်းအဝန်ရဲ့ပူးပေါင်းဆောင်ရွက်မှုကအထူးအရေးပါပြီးအထူးကိုယ်စားလှယ်ဘူကနာနဲ့လည်းပူးပေါင်းဆောင်ရွက်သွားကြမှာတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးထိုရှိမီတ်စုမိုဒဂီကပြောပါတယ်။ကုလသမဂ္ဂဒွိမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှော်နာဘူဂနာနဲ့ဒီကနေ့ဒိုဂျိုမျိုးတော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးမိုတက်ဂီကအဲ့လိုပြောတာပါ။အထူးကိုယ်စားလှယ်ဘူဂနာဟာဂျပန်လွှတ်တော်အမတ်တွေဂျပန်မှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအကျပ်တဲနဲ့ပတ်သက်လို့ဆွေးနွေးပြီးတဲ့နောက်ဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံဆွေးနွေးတာပါ။မြန်မာဆီယနာဒေမှုနဲ့တိုင်းပြည်တွင်အကြမ်းဖက်ဖြစ်ရပ်တွေကိုကင်တွယ်ဖြေရှင်းရေးဂျပန်နိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ချင်ပါတယ်လို့ဝန်ကြီးမိုတက်ဂီကပြောပါတယ်။အထူးကိုယ်စားလှယ်ဘူကနာကလည်းဂျပန်အစိုးရရဲ့ပူပေါင်းဆောင်ရွက်မှုအတွက်ကျေးဇူးတင်တဲ့အကြောင်းနဲ့ဆွေးနွေးပြောဆိုသွားဖို့မျှော်လင့်ထားကြောင်းပြောပါရယ်မြန်မာနိုင်ငံမှာဆီယနာသိမှုကိုဆန့်ကျင်ဆန္ဒပြနေသူတွေဟာကိုယ့်ကိုယ်ကိုခုခံကာကွယ်ရေးကနေပြန်လည်တိုက်ခိုက်ရေးဘက်ကိုစပြီးပြောင်းလဲလာကြပြီဖြစ်တဲ့အတွက်ပြည်တွင်းစစ်ဖြစ်လာနိုင်ခြေရှိနေပြီလို့မစ်ဘူကနာကထပ်ပြီးသတိပေးပြောဆိုပါရယ်ဂျမားရေးကဏ္ဍရိုင်းနေလာနေပြီးဗန်စနစ်ပြိုလဲလာနေတာနဲ့အတူဒိုင်းပြည်အခြေအနေဟာပိုပြီးဆိုးရွားလာနေပြီလို့ဒိုဂျိုချီဆိုင်ဂျပန်နိုင်ငံသားတရင်တော်များအသင်းကကမကတာပြုစီစဉ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းအထူးကိုယ်စားလှယ်ဘူကနာကပြောသွားပါတယ်